ကင်းပြင်းတဲ့ဖပုံခရိုင်အတွင်းစစ်ဘေးဒုက္ခသည်တွေနေတဲ့နေရာတွေမှာဝမ်းရှော့ဝမ်းပြက်ယောဂါတွေဖြစ်နေပါတယ်ဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေအပြင်ဆေးဝါးနဲ့အစားအသောက်ရိက္ခာတွေလိုအပ်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မှအေးအေးမှကတင်ပြပေးပါမယ
်ကရင်ပြည်နယ်ဖားပွန်ခရိုင်တွင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရောစစ်တပ်ဘက်ကစစ်ကောင်စီလေယာဉ်တွေနဲ့ဘုံကျဲတက်ခတ်ခဲ့တဲ့မလကုံမိုင်းကစပြီးဒေသခံကရင်ရွာသား 2,000 ကျော်လောက်ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။တန်လျင်မြင့်နဲ့နီးတဲ့ထိုင်းနယ်ဇက်မှာတော့ဒုက္ခသည် 8,000 ထက်မနည်းရှိနေတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပြကြပါတယ်။အတွင်းမိုင်းကဒုက္ခသည်တချို့ဟာအထောက်ပံ့နေရဖို့တော့အခက်အခဲတွေရှိနေချိန်မှာဝမ်းပြက်ဝမ်းလျှော့ယောဂါဖြစ်နေသူတွေများနေတယ်ဆိုပြီးဖပွန်ခရိုင်ထဲကိုတွားရောက်ခဲ့တဲ့ကရင်လူခွေရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကအခုလိုပြောပြပါတယ်။
ဒီဆက်ရှိမှုလည်းမရှိတဲ့ခါကျတော့ဒီဝူရှုံပြေယောဂါတွေအဖြစ်များနေလို့တော့ကြာပြီးရတယ်ဆက်ရှိမှုနေတယ်ပေါ့နော
်ဟုတ်ကဲ့
အဲဒါတို့ဘာလို့သွားလဲကလည်းတိတ်မူဝေရဘူးပြီးလို့ရှိလဲရေကလည်းဒီမဆက်ရှိတဲ့ခါကျတော့ဒီဝူရှုံပြေယောဂါတော့ဟိုတော့အဖြစ်များပေါ့
ကရင်ယူတက်မှာငါထိတ်ချုပ်နေမြေဖပေါ်ထဲမှာရှိတဲ့ကရင်ဒုက္ခတွေအနေနဲ့ဝမ်းပြက်ဝမ်းလျှော့ယောဂါအပြင်တခြားယောဂါတွေလည်းဖြစ်နေကြတယ်ဆိုပြီး KNU တက်မှာငါကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေတို့ကလည်းပြောပါဗျ။ကရင်ဒုက္ခသည်တွေအတွက်နိုင်ငံတကာရောက်အလှရှင်များနဲ့ထိုင်းရောက်မြန်မာလူသမားတွေကဈေးနဲ့စားနပ်ရိက္ခာအကူအညီများပေးပို့ခဲ့ပေမဲ့လိုအပ်ချက်တွေကတော့ရှိနေသေးပဲလို့လည်းဒုတိယဗိုလ်မှူးကြီးစောကလေတို့ကပြောပြပါဗျ။ဟိ
ုဝမ်းပြက်ဝမ်းလျှော့ပါတော့အဲ့ဒါလည်းဖြစ်တယ်နောက်ပြီးတော့ခြားဒီမြက်ပြန်းများလည်းဟုတ်ကဲ့ကုတတိယအမြင်မပြသေးတော့အမြင်သားလည်းဖြစ်တာပေါ့နော
်ဟုတ်ကဲ့
တော်တချို့ကလည်းဒီဟိုရှိတဲ့ပတ်သက်တဲ့ဒီဟိုယောဂာနေပေါ့နော်အဲ့ဒီရှိရှိပိုးလာတယ်အဲ့လိုပေါ်လာတယ်အဲ့ဒီယောဂာနေလည်းအဲ့ဒီညမှာဖြစ်များလာပေါ့ဆိုဒီဒီဝါကတော့လို့တလောင်းတော့ရှိတော့ရှိပါတယ်ဒါစိတ်အများဆုံးမဲမဲအခုလောက်စစ်နေနေရတော့ဒီဟိုဂျမန်ရေဖွဲ့တဲ့လူမှုဖွဲ့စည်းနေတာတကယ်ပူညီထောက်ပါတဲ့ပုံမှာသာတိတ်ပြီးတော့လည်းဟိုအဲမရှိပေမဲ့လည်းသုံးလို့ရတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဆေးဝါးလိုတယ်နောက်ဟိုဆန္ဒရိက္ခာလည်းလိုတယ်နောက်ပြီးတော့အမိုးအကာလည်းလိုတာပေါ့အခုကမိုးတက်နေပြီဒီပုံမှာပေါ့နော
်စစ်ဘေးဒုက္ခသည်တွေအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံတာရှိပေမဲ့ထိုင်းဘက်ကယာယီတာနေခွင့်ပြုခဲ့ပြီးနေရရင်းကိုပြန်ခိုင်းခဲ့တာကြောင့်ကရင်ပြည်နယ်တန်လျင်မြကန်းနားမှာပဲခိုလုံနေကြသူတွေရှိတယ်လို့ဖပွန်ခရိုင်အတွင်းပိုင်းမှာပဲခိုလုံနေကြသူတွေလည်းရှိနေကြပါတယ်။ဖပွန်ခရိုင်အတွင်းမှာစစ်တပ်နဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်တွေနဲ့ KNU တပ်တွေကြားတိုက်ပွဲတွေဖြစ်နေစေမှုဒုက္ခသည်တွေဟာနေရာမပြောင်းနိုင်ကြပဲတောတောင်တွေထဲမှာပုန်းအောင်နေထိုင်နေရတာဖြစ်ပါတယ်ရှင်။